ကနေဒါနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်းငယ်ပုဂ္ဂိုလ်တို့အောင်ဆန်းစစ်ကြီးကကနေဒါဝန်ကြီးချုပ်နောက်ဒီလွတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ဒီကနေ့မြို့တော်အော်တိုဝါကိုခီးဆက်ပါတယ်။ဒေါ်ဆန်းစစ်ကြီးရဲ့ကနေဒါနိုင်ငံခီးစဉ်တွင်တိုင်းရင်းသားဒေသတွေကစီးရီးပိဋကတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုဖိအားပေးပြောဆိုဖို့ကနေဒါအစိုးရကိုကနေဒါရောက်ပြီးလူမှုအတိုင်းအဝန်းတွေကတိုက်တွန်းပါတယ်။အထူးသဖြင့်ထိုင်းနိုင်ငံမှာခိုလုံနေရတဲ့ကရင်ဒုက္ခသည်တွေနေရပြန်ရေးကိစ္စဟာအချိန်မတန်သေးတဲ့အကြောင်းနဲ့ကွဲပွားနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းနိုင်ရေးတောင်းဆန်းစုကြည်ဘက်ကကူညီစီလိုတယ်လို့လည်းပြောပါရယ်အပြည့်အစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင
်ကနေဒါနိုင်ငံမြို့တော်အော်တဝါကိုဒီကနေ့တောင်းဆန်းစုကြည်ရောက်ရှိမှာဖြစ်ပြီးမနေ့ကမှတော့ကနေဒါဝန်ကြီးချုပ်ကနေဒါလွှတ်တော်အမတ်တွေအပါအဝင်အစိုးရပိုင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်တောင်းဆန်းစုကြည်နဲ့တွေ့ဆုံတဲ့အချိန်မှာကနေဒါအစိုးရနောက်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေစီးရီးပဋိပက္ခတွေနဲ့ပတ်သက်ပြီးဖိအားပေးပြောဆိုဖို့ကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကတိုက်တွန်းလိုက်ပါတယ်။ကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းရဲ့ဒုတိယဥက္ကဋ္ဌဆောဦးကွယ်ကဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ဘက်ကလည်းဆောင်ရွက်ပေးစီလိုတယ်လို့အခုလိုပြောပါတယ်
။ဒုက္ခသည်ကိစ္စတော့အလေးထားတယ်။အခုကရင်ပြည်မှာဆိုရင် TBC PPUNHCR ကသူတို့ပြောတာနောက်ဆိုရိတ်ခတ်မရှိတော့ဘူးဒုက္ခသည်ပြပိုးပဲအစီအစဉ်ရှိတယ်အခုအချိန်ကဒုက္ခသည်တွေကိုပြမပိုးသေးပါနဲ့အချိန်ရင်ကောင်းသေးပါဘူးပြီးမှဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လည်းပြမဆောက်သေးဘူးပြီးတော့ပြည်သူလူထုကဒုက္ခသည်ဆက်မလာနေတာနေ့နေ့ဆက်30လို့ရှိတယ်ကြာရုပ်ကနေပြလဲသူတို့ဘာမှပြမလို့စားတတ်ဘူး
ဒုက္ခသည်တွေဒီရဲ့ရင်းကိုလုံခြုံပေးကင်းစွာပြန်နိုင်ရေးအတွက်အာမခံချက်နောက်နိုင်ငံတွင်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့လူပေါင်း6သိန်းအတွက်စာနယ်ရိက္ခာအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးမယ့်အခြေအနေတွေကိုကနေဒါအစိုးရဘက်ကဒေါက်ဆန်းစုကြည်ကိုမေးခွန်းထုတ်ဖို့လည်းတိုက်တွန်းထားပါတယ်။ဒါ့အပြင်တတိယနိုင်ငံတွေမှာအခြေချတဲ့ဒုက္ခသည်တွေကြားမိသားစုတွေတကွဲတပြားဖြစ်နေတာတွေပြန်လည်ဆုံစည်းနိုင်ဖို့ဒေါက်ဆန်းစုကြည်ဘက်ကလည်းကူညီပေးနိုင်ဖို့မျှော်လင့်ထားတယ်လို့ကရင်လူမှုအတိုင်းအဝန်ရဲ့ဒုတိယဥက္ကဋ္ဌဆောဦးကွယ်ကပြောပါတယ်
။တချို့မိသားစုတကွဲတပြားတွေရှိသေးတယ်။အဲ့ဒီကိစ္စတွေကိုဘယ်လိုပြောမလဲ။နည်းနည်းကူညီပေးပါ။ကျန်တဲ့အစိုးရကိုလည်းပြောပေးပါ။ပြီးတော့ခိုင်းအစိုးရကိုလည်းပြောပေးတယ်။အဲ့ကျွန်တော်တို့မြန်မာပြည်သားတွေကဒီကိစ္စတွေခံစားရတာကြာနေပြီ။အမျိုးမျိုးလဲတော့ဆက်ကြည့်လဲတချို့လဲသိမယ်တချို့လဲမသိဘူးဒါကြောင့်ကျွန်တော်တို့ရေးတဲ့စာရင်ထားပြီးတော့ကောက်ကောက်မှုစဉ်းစားပြီးပါလို့လည်းပြောပြီးပြောရှိပါတယ်တော့ဆက်ကြည့်ရို
့ရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာလုပ်ငန်းစဉ်အပေါ်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုနောက်မြန်မာနိုင်ငံတွင်းကဗမာမဟုတ်တဲ့တိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုအစိုးရကရင်းငုံနှုတ်ပိတ်နေရတဲ့အကြောင်းရင်းတွေကိုလည်းဒေါက်ဆန်းစုကြည်ကိုမင်းညံဖို့ဆိုပြီးကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကကြေညာချက်ထုတ်ပြီးတော့တောင်းဆိုထားတာပါဒေါက်ဆန်းစုကြည်အနေနဲ့ကနေဒါခီးစဉ်အတွင်းကနေဒါအစိုးရဘက်ကဖိအားပေးမဲ့အခြေအနေရှိလာနိုင်သလားဆိုတာကိုတော့အော်တဝါမြန်မာအတိုင်းဝိုင်းကကိုအောင်ခိုင်မြင့်ကအခုလိုရှုမြင်ပါတယ
်ကနေဒါအစိုးရအနေနဲ့ကတော့ဒီဖိအားပေးရတဲ့စိုင်းနာတဲ့စာရင်တို့အနေနဲ့ကအမျိုးအပြည့်ဒီမိုကရေစီအစဉ်ကူးကြောင်းရေးကိုငကိုရဲရတယ်သူတို့ကဟိုဘယ်လိုကြောင်းလဲဆိုတော့ဒါကုညီပံပိုးမှုတွေရှိတယ်အနာဂတ်မှာလည်းဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုအတွက်ကိုအကူအညီတွေပေးသွားမယ်လို့ညွှန်လင့်ပါတယ
်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကနေဒါနိုင်ငံကအခိုင်အမာရပ်တည်ဆောင်ရွက်နေတာဖြစ်တယ်မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအမျိုးသမီးတွေနဲ့လူငယ်တွေကိုအထူးအနေထားပြီးမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာကနေဒါဘက်ကဆက်ပြီးထောက်ခံဆောင်ရွက်သွားမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အကျိုးကြေညာချက်မှာပြောဆိုထားပါတယ်ရှင်